ကူဝေးနိုင်ငံကအီရန်ဆိုင်ရာတပ်အမတ်ကြီးခန့်အပ်လိုက်ကြောင်းနိုင်ငံစလုံးကတင်းင်းကနေနေမှာပြောပါရတယ်။2016ခုနှစ်အတွင်းအီရန်နဲ့ဆော်ဒီအာရေဗျကြားဆက်ဆံရေးတင်းမာနေချိန်မှာဆော်ဒီနဲ့သွေးစည်းညီညွတ်မှုအနေနဲ့ကူဝေးကအီရန်ဆိုင်ရာတပ်အမတ်ကြီးကိုပြန်ခေါ်ခဲ့ပြီးတဲ့နောက်6နှစ်အကြာမှာတပ်အမတ်ကြီးပြန်လည်ခန့်အပ်မှုဖြစ်တာပါ။အီရန်ဆိုင်ရာကူဝေးတပ်အမတ်ကြီးအဖြစ်ခန့်အပ်ခံရတဲ့တပ်အမတ်ကြီးဘီဒါအက်ဒူလာအယ်မူနီကသူ့ရဲ့တပ်အမတ်ခန့်အပ်လွှာကိုမြို့တော်တေရမှာအီရန်နိုင်ငံသားရေးဝန်ကြီးဟူစိန်အာမီယာအက်ဒူလာဟင်တန်ပေးအပ်ခဲ့ကြောင်းအီရန်နိုင်ငံသားရေးဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အယ်မူနီကိုအီရန်ဆိုင်ရာကူဝေးတပ်အမတ်ကြီးဖြစ်ခန့်အပ်ခဲ့ကြောင်းကူဝေးနိုင်ငံသားရေးဝန်ကြီးဌာနကလည်းအတည်ပြုထားပါတယ်။ကူဝေးဆိုင်ရာအီရန်တပ်အမတ်ကြီးကတော့ရှိထားပြီးဖြစ်ပါတယ်။ဆွန်နီမွတ်စလင်အင်အားကြီးဆော်ဒီအာရေဗျကရှိရက်အများစုအီရန်နဲ့ဆက်ဆံရေးတုတ်တက်အောင်ဆောင်ရွက်လာချိန်မှာပဲကူဝိတ်ဘက်ကဆောင်ရွက်ချက်ထွက်ပေါ်လာတာပါထင်ရှားတဲ့ရှေ့ရိုက်ဘာသာရေးဆရာတဦးကိုဆော်ဒီအာရေဗျကကွပ်မျက်ခဲ့ပြီးတဲ့နောက်2016ခုနှစ်အတွင်းမှာပဲအီရန်ဆန္ဒပြသူတွေကအီရန်မှာရှိတဲ့ဆော်ဒီတန်ယုံကိုစီးနှင်းဝင်ရောက်ခဲ့ကြပြီးတဲ့နောက်ဆော်ဒီကအီရန်အစိုးရနဲ့ဆက်ဆံရေးဖြတ်တောက်ခဲ့တာဖြစ်ပါတယ်ဆော်ဒီအာရေဗျဘက်ကရည်တည်တဲ့အနေနဲ့တခြားသောပင်လယ်ကွေ့နိုင်ငံတွေကအီရန်နဲ့ဆက်ဆံရေးလျှော့ချခဲ့သလိုကူဝိတ်ကလည်းတပ်မတ်ကြီးကိုပြန်ခေါ်ခဲ့တာဖြစ်ပါတယ်။အာရဗ်စော်ဘွားများပြည်ထောင်စု UAE ကလည်းအီရန်ကိုတပ်မတ်ကြီးစီလိုရေးဆောင်ရွက်နေကြောင်းအကြီးအကဲတာဝန်ရှိသူတို့ကပြီးခဲ့တဲ့လအတွင်းမှာပြောပါတယ်။ဆော်ဒီအာရေဗျနဲ့အီရန်ကြားမှာလည်းပြီးခဲ့တဲ့နှစ်အတွင်းဓာတ်ရိုက်ဆွေးနွေးမှုတွေရှိခဲ့ပါတယ်ရှင်။